တို့ရရှိမြတ်ဖျာအခုဆက်လက်နားဆင်ကြမယ်မြမရေးသုံးသပ်ချက်ကတော့ကရင်ပြည်နယ်ကတရုတ်စီးပွားရေးလုပ်ငန်းတွေရဲ့အန္တရာယ်ဒုတိယပိုင်းဖြစ်ပါတယ်ဒီကိစ္စကိုစုံစမ်းဖော်ထုတ်တင်ပြသူထဲမှာတဦးပါဝင်ဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ဟောင်းပရစ်လာကလပ်နဲ့ကျွန်တော်ကျော်စန်သာဆွေးနွေးသုံးသပ်ထားပါတယ
်ကောင်းစဉ်ထဲမှာကိုထက်ကဒီလိုရက်တွေဟာငင်းငင်းကြီးကိုချင်းချောင်းနေဆိုတာသိအရေးကြီးတဲ့ကိစ္စပါဒီတောင်စီသူတွေတချို့ကပြောကောင်းပြောမှာပေါ့လေဒါဟာညဉ့်ဉန်းကြီးအတွက်လိုက်ပြောထားတာလို့အဲ့ဒါအခုညဉ့်ဉန်းနဲ့ဘယ်လိုဆက်ဆက်လဲဆိုတာနဲ့ပြောပြပါခင
် Well I don't think it adds anything positive to the peace process but the peace process is part of the problem because the peace process has concentrated almost exclusively on the nationwide
ဒီညဉ့်ဉန်းကြီးကညဉ့်ဉန်းကြီးအတွက်အကျိုးရှိမယ်လို့မထင်ပါဘူးငင်းငင်းရေလုပ်ငန်းရှင်ကိုနိုင်ကူကဒီပြဿနာရဲ့တစ်စိတ်တစ်ပိုင်းပဲလို့ပြောလို့ရပါတယ်ငင်းငင်းရေလုပ်ငန်းရှင်ကလုံခြုံရေးကိစ္စအတွက်တနိုင်ငံလုံးအပြည့်ခန့်ရစဲရေးကိုပဲအာရုံစိုက်နေလို့ပါပဲတက်မတော်ကလုံခြုံရေးကိုထိန်းချုပ်နေတာဖြစ်ပြီးတော့ငင်းငင်းရေလုပ်ငန်းရှင်ရဲ့အစိတ်ပိုင်းတွေဖြစ်တဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးကိစ္စတွေကိုထဲထဲဝင်ဝင်ဆွေးနွေးခွင့်မရအောင်ပိတ်ပင်နေတာပါရက်သားစီသူတွေအနေနဲ့လည်းသူတို့ရဲ့စိုးရိမ်ကြောင်ကြမှုတွေကိုငင်းငင်းရေလုပ်ငန်းရှင်မှာပါဝင်ဆွေးနွေးခွင့်မရကြပါဘူးတဲ့နဲ့ကြိုင်တွေအတွက်ပြီးတတ်လို့ဖြစ်နေတာပါတမရောအပါဝင်ပေါ့နိတဲ့နဲ့ကိုင်းအဖွဲ့ရင်းကညီငယ်ရေလုပ်ငန်းရှင်ကိုအတုံးချပြီးတော့တိုင်းပြည်မှာဩဇာကောင်းမှုနိုင်အောင်ဒုတ်ပိုင်ခွင့်ပေါင်းကိုကျေပြန့်အောင်ချဲ့ထွင်နေကြတယ်ဒါကြောင့်မလို့ရေရှည်မှာညီငယ်ရေအတွက်အလားလာမကောင်းဘူးလို့ပြမယူဆတာ
ဒါကတော့မြန်မာနိုင်ငံညီငယ်ရေနဲ့ပတ်သက်တဲ့ကိစ္စပေါ့ခင်ဗျာအခုဆက်လက်ပြီးတော့နိုင်ငံတကာအကျိုးစီးပွားနဲ့ဘယ်လိုပတ်သက်တယ်လဲဆိုတာလည်းကျွန်တော်နည်းနည်းသိချင်ပါတယ်2015ရုံးကတော့မြန်မာနိုင်ငံဟာပွင့်လင်းလွတ်လပ်မှုရှိလာပြီဖြစ်တဲ့ရင်းနှီးမြှုပ်နှံမှုအင်ပတန်ကောင်းတဲ့နေရာတစ်ခုဖြစ်တယ်ဆိုပြီးတော့နိုင်ငံတကာအထူးစိတ်ဝင်စားကြရပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကြတော့ဒီဟာစီးပွားရေးအကျိုးစီးပွားထက်မဟာဗျူဟာအကျိုးစီးပွားနဲ့များပတ်သက်ပြီးစိုးရိမ်မကင်းဖြစ်နေသလားဆိုတာသိချင်ပါတယ်။ပြောပါဦးပရက်စလာ
။ Oh, it's not necessarily a strategic concern for the United States. It is a major concern promotion of democracy and the establishment of a stable democratic government in Myanmar. This is not going to be contributing to that. In fact, quite the opposite. It does not contribute to stability in the country.
မဟုတ်ပါဘူးဒါမဟာဗျူဟာအရဆိုရင်လို့မဟုတ်ပါဘူးဒီလိုပါတည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံအတွက်ဘလို့မှအကျိုးမရှိနိုင်ပါဘူးလုံးဝဆန့်ကျင်နေပါတယ်ဒါတည်ငြိမ်မှုကိုလည်းအားမပေးပါဘူးဒီမိုကရေစီကိုလည်းအထောက်အကူမဖြစ်စေပါဘူးအာဏာပြအုပ်စိုးတဲ့သူကိုပဲပုံမှန်ဦးစားပေးအောင်လုပ်ပေးနေတဲ့သဘောဖြစ်ပါတယ်တနက်နေ့အုပ်ချုပ်တဲ့ပုံစံပေါ့ရှင်ဒါကိုအမေရိကန်ကသူ့အကျိုးစီးပွားလို့ဘလို့မှမယူဆနိုင်ပါဘူးနောက်တစ်ချက်ကလည်းတရုတ်ရာဇဝတ်ခိုင်းတွေမြန်မာနိုင်ငံမှာတိုးပွားလာမဲ့ကိစ္စပါဒီခိုင်းတွေဟာအမေရိကန်ပြည်ထောင်စုမှာလည်းရှိနေပါတယ်သူတို့ဟာနိုင်ငံတကာမှာလည်းဥပဒေနဲ့ဆန့်ကျင်တဲ့လုပ်ငန်းတွေအများအပြားလုပ်ကိုင်နေကြတာပါဒါတွေကိုဟန့်တားဖို့ကျမတို့ဟာမြန်မာအပါအဝင်တခြားအစိုးရတွေနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ
်နိုင်ငံတကာအစိုးရတွေဆူလာတဲ့တကယ်တော့ဒီကိစ္စမှာအဓိကတာဝန်ရှိတာတရုတ်အစိုးရမဟုတ်ဘူးလားပြည်လားဆိုတော့တရုတ်အစိုးရအနေနဲ့ကဒီကိစ္စကိုဝင်ရောက်ဟန့်တားဖို့တာဝန်မရှိဘူးလား
Well on the territory Myanmar I'm not sure they do they should have their own police doing that but they're not doing it
because ဒီဆိုရဟာမြန်မာဆိုရကမဖိတ်ခေါ်ပဲနဲ့မြန်မာနေပြည်မှာလှုပ်ရှားလို့မရနိုင်ပါဘူးရှင်ကအဲ့ဒီလိုလှုပ်စီချင်တာမျိုးလားဆိုတော့ကျမမသေးကြပါဘူးကမ္ဘောဒီးယားမှာတော့ဟွန်ဆန်ကတရုတ်ရဲတွေကိုခေါ်ယူနှိမ်နင်းခွင့်ပေးခဲ့ပါတယ်မြန်မာနိုင်ငံကတော့ဒါမျိုးလှုပ်စီချင်လိမ့်မယ်လို့မထင်ပါဘူးသူတို့မှာရဲတပ်ဖွဲ့ရှိတယ်လေဒါပေမဲ့အဲ့ဒီရဲတွေကတပ်မတော်လက်အောက်ခံဖြစ်နေတော့ဘာမှမလုပ်နိုင်ပါဘူး
ဆိုတော့သောပရစ်လာကဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဟာနိုင်ငံတကာတွေနဲ့ညှိနှိုင်းပြီးတော့ဟန်တာဖို့စီစဉ်နေတယ်လို့ဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဘယ်လိုများဒီကိစ္စကိုဝင်ရောက်ဟန်တာနိုင်မလဲဆိုတာလည်းနည်းနည်းပြောပါဦးခင်ဗျာ။
Well, it's difficult for us to assist in it if we're not requested, you know, if our assistance is not requested. And I don't think it has been. And furthermore, I think that it really...
ကျမတို့အနေနဲ့ဒီကိစ္စကိုဝင်ရောက်ကူညီဖို့ခက်ခဲပါတယ်မြန်မာနိုင်ငံဘက်ကအကူအညီမတောင်းမဲလုပ်ပေးလို့မရပါဘူးတကယ်တော့ဒီကိစ္စမှာတရုတ်ကပဲမြန်မာနိုင်ငံနဲ့ရဲတွေမစစ်လွတ်ဖက်နဲ့သူတို့တရုတ်ပြည်ထဲမှာပဲဒီကိန်းတွေကိုထိန်းကုပ်တက်มาတယ်ဒီကိစ္စဟာတရုတ်တို့ရဲ့ကမ္ဘာလမ်းစီမံကိန်းအတွက်အများကြီးထိခိုက်စေပါလိမ့်မယ်ဒီကမ္ဘာလမ်းစီမံကိန်းမှာသာဒီရာဇဝတ်ကိန်းတွေဝင်နှောက်လာရင်တော့ဖွံ့ဖြိုးဆဲနိုင်ငံတွေကိုထိခိုက်စေနိုင်ပါတယ်ဒါကြောင့်လည်းတရုတ်အစိုးရဟာဒီလူတွေနဲ့ပူးပေါင်းဆောင်ရွက်မယ်အစားသူတို့ကိုထိန်းချုပ်ဖို့ပြည်ထဲမှာပဲလှုပ်ဆောင်ဖို့လိုအပ်ပါတယ်
အဲ့တော့တရုတ်ကဝင်ရောက်ကူညီနိုင်မှာမဟုတ်ဘူးမြန်မာနိုင်ငံအစိုးရကတရုတ်ရဲတွေတိုင်းပြည်တော်ကိုဝင်လာမှာတိုက်မှာမဟုတ်ဘူးဆိုတော့အမေရိကန်အစိုးရအနေနဲ့ရောဘယ်လိုများကူညီနိုင်မဲ့အခြေအနေရှိပါလဲဝင်ရောက်ပြီးတော့ကျွန်တော်စဉ်းစားမဲ့တစ်ချိန်တုန်းကဟိုဒီရေတို့ဘာတို့မွေးစွာတိုက်ဖြည့်ရေးအတွက်မြန်မာနိုင်ငံမြောက်ပိုင်းမွေးစွာဒေသမှာအမေရိကန်တချို့ဒါပူပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်ဆိုတာကြားဘူးပါတယ်ကျွန်တော်ဆိုတော့ဒီကိစ္စမျိုးမှာရောအမေရိကန်အစိုးရအနေနဲ့ဝင်ရောက်ကူညီနိုင်ရာအကြောင်းတဆုံတရားမရှိဘူးလားခင်ဗျာအမေရိကန်တရားဥပဒေစိုးမိုးရေးအဖွဲ့အစည်းရဲ့အနေနဲ့ပေါ်လေအထူးသဖြင့
် We are an open society and we are very vulnerable to these kinds of operations and so our law enforcement constantly to try and keep us from corrupting our system
သူတို့ဒီရာဇဝတ်ခိုင်းနေရေလှုပ်ရှားမှုတွေကကျမတို့ရဲ့ပွင့်လင်းတဲ့လူပေါင်းအတိုင်းဝိုင်းတွေအလွယ်တကူထိခိုက်နိုင်ပါတယ်အမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးနဲ့နောက်အဂရီတရားကြီးကင်းအောင်ပေါ့နော်ဒီလိုမျိုးဂိုင်းတွေအနားမကပ်နိုင်အောင်လို့ကျမတို့ရဲ့တရားဥပဒေစိုးမိုးရေးအဖွဲ့တွေကအစဉ်တစိုက်စ조사နေကြတာပါမြန်မာအပါဝင်တခြားနိုင်ငံတွေမှာလည်းအဲ့ဒီတရုတ်ဂိုင်းတွေရဲ့ရန်ကကာဝင်နိုင်အောင်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကပူးပေါင်းဆောင်ရွက်နေပါတယ်အမေရိကန်ပြည်ထောင်စုရဲ့အဓိကစိုးရိမ်မတင်ဖြစ်မှုကတော့အဲ့ဒီနိုင်ငံတကာရာဇဝတ်ဂိုင်းတွေကိုပါပဲအဲ့ဒီရာဇဝတ်ဂိုင်းတွေကဒီမိုကရေစီထွန်းကားမှာကိုမလိုလားကြဘူးစန့်ကျင်နေကြပြီးတော့တရားမဝင်လှုပ်ရှားမှုတွေနဲ့အန္တရာယ်ပေးနေကြလို့ပဲဖြစ်ပါတယ်ရှင်
တကယ်တော့ဒီကနေ့မြန်မာနိုင်ငံဟာနိုင်ငံတကာမှာအင်မတန်ပြစ်ပယ်ခံရတဲ့နိုင်ငံတစ်ခုဖြစ်နေဆိုရင်မှားမယ်မဟုတ်ပါဘူးအထူးသဖြင့်အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံကိုစီးပွားရေးအဖြစ်တန်ခတ်ပိတ်ဆို့မှုတွေပုံစံအမျိုးမျိုးနဲ့လုပ်ချင်နေကြတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာတစ်ဖက်ကလည်းပဲတိုင်းပြည်ကဆင်းရဲနွမ်းပါနေတဲ့ပြည်တွင်းစစ်တွေဖြစ်နေတဲ့ဒီမိုကရေစီသန့်သန့်ရှင်းရှင်းနဲ့မဖြစ်နိုင်သေးဘူးဆိုတော့ဒီအချိန်မျိုးမှာမြန်မာနိုင်ငံအခုနီစိတ်အများကြီးလူတယ်လို့ထင်ပါတယ်တခြားဘယ်လိုများနီ
း Well Burma certainly doesn't need the option of Chinese criminal activity it's one thing to have Chinese legitimate Chinese investment in the country and to a certain extent Myanmar needs
ဒီမနက်ငယ်နေ့ပြုတ်ရာဇဝတ်ခိုင်းတွေကိုလက်ခံမယ်လက်မခံဘူးဆိုပြီးရွေးချယ်စရာမလိုတာကတော့တေချာတာပေါ့ရှင်နိုင်ငံအတွက်တရားဝင်တရုတ်ရင်းနှီးမြှုပ်နှံမှုကတော့တစိုးတစ်ခုသောအတိုင်းအတာအထိတော့လိုအပ်ပါတယ်တရုတ်ကမြန်မာနိုင်ငံမှာလိုအပ်နေတဲ့အဓိကကြတဲ့ဖွံ့ဖြိုးမှုစီမံကိန်းကြီးတွေကိုကန့်လန့်ပြီးတော့စနေတကျမြန်မြန်အကောင့်ထဲဖို့နိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့ရှင်။ဒါပေမဲ့တရုတ်ရာဇဝတ်ခိုင်းတွေနဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့စီးပွားရေးစနစ်ကြီးတစ်ခုလုံးကိုအဂရိတရားတွေနဲ့ညှဉ်းဉန်းအောင်လုပ်မဲ့အဖြစ်ကတော့မြန်မာပြည်အတွက်မလိုအပ်ဘူးလေ
။ဆိုတော့တရုတ်အစိုးရရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးကျွန်တော်နောက်တစ်ခုမေ့ချင်သေးတာကမြန်မာနိုင်ငံကဒီလက်နက်ကိုင်အဖွဲ့စီးတွေနဲ့ပတ်သက်ပြီးတော့သူတို့ပြောခဲ့တဲ့ဒါကိုတရုတ်အနေနဲ့မြန်မာနိုင်ငံကအခုကြီးမတောင်းရင်သူတို့ကဝင်လာမှာမဟုတ်ဘူးတရုတ်ရဲ့အနေနဲ့မြန်မာကလည်းတောင်းမှာမဟုတ်ဘူးလို့ပြစ်တာကဆိုတော့မြန်မာနိုင်ငံအစိုးရအနေနဲ့ကရောအယသအစိုးရအနေနဲ့တရုတ်ကွန်မြူနစ်ပါတီအစိုးရနဲ့အစိုးရချင်းချင်း government to government test ပြီးတော့ဒီကိစ္စကိုအရေးယူပေးဖို့တင်ပြတဲ့မြစ်တာခံတဲ့ဆွေးနွေးဖြစ်နိုင်ရာအကြောင်းစီရထင်ပါသလား
China should try to rein it in without having to send police into Myanmar. I think that China should do something about it because it's going to establish a very bad reputation.
တရုတ်နိုင်ငံအနေနဲ့သူတို့ရဲ့ရဲတွေကိုမြန်မာပြည်ကိုဆေလွတ်မဲ့အစားသူတို့ပြည်စည်းမှာပဲကင်တွဲဖို့ကြိုးစားတင်နေလေ OBOR လို့ခေါ်တဲ့ဒီဖြစ်စ်ပိုးလမ်းမစီမံကိန်းကြီးနာမည်မပြည့်အောင်သူတို့ဒီအချိန်မှာတခုခုလှုပ်တင်နေပါပြီတကယ်လို့သာဒီတရုတ်ရာဇဝတ်ခိုင်းတွေကိုခေတ်သစ်ပိုးလမ်းမစီမံကိန်းမှာတရုတ်အစိုးရကလှုပ်ခွင့်ပေးခဲ့မယ်ဆိုရင်တော့အမှားကြီးမှားနိုင်ပါတယ်ဒီခိုင်းတွေကအမှန်တော့တရုတ်ပြည်မှာကြီးရဲ့အကျိုးစီးပွားလည်းမဟုတ်ပါဘူးဒီခိုင်းတွေကိုချေမှုန့်ပစ်ကြရမှာပ
ါဟုတ်ကဲ့နောက်ဆုံးအနေနဲ့မိကျင်တာကတော့ပရစီလာရေးသားတင်ပြတဲ့ပရစီလာတို့ရေးသားတင်ပြတဲ့စာတမ်းဟာကွင်းစင်လေးလာပြီးတော့သူတွေသနာပြုဆန်းစစ်ထားတဲ့စာတမ်းဆောင်လည်းဖြစ်ပါတယ်မြန်မာနိုင်ငံအတွက်လည်းအင်တန်အရေးကြီးပါတယ်နိုင်ငံတကာအတွက်တင်မကဘူးပေါ့လေအမေရိကန်ပြည်ထောင်စုအတွက်တင်မကမြန်မာနိုင်ငံအတွက်ပို့ပို့ပြီးတော့အရေးကြီးပါတယ်ဆိုတော့ဒီဇာတ်ရမ်းဟာမြန်မာအစိုးရအပေါ်မှာဘယ်လောက်ထိဒီဩဇာတရားမှုစနစ်နဲ့ထင်ပါလဲမြန်မာအစိုးရကိုဒီကိစ္စကိုထိတိယအရေးယူဟန်တာလောက်ဘယ်လောက် convince ဖြစ်နိုင်မလဲဘယ်လောက်ထိသဘောပေါက်လာစေမလဲလို့ထင်ပါသလဲတချိန်တည်းမှာအမေရိကန်အခုလက်ရှိအစိုးရကဘယ်လောက်ထိသဘောပေါက်လာပြီးတော့ဒါကိုငါတို့လုပ်ရမယ်၊ကူညီရမယ်ဆိုတဲ့အစီတရားမျိုးဝင်လာမယ်လို့ပရစ်စတာထင်ပါသလဲခင်ဗျာအဲ့ဒါနောက်ဆုံးနဲ့ပြောပြပ
ါ I have talked with officials there from time to time and the civilian elected officials are quite frustrated with it because they simply don't have the authority to control it.
မ ညီမပြေတာဝန်ရှိသူတွေနဲ့ကျမမကြခဏပြောဘူးပါလေအရွေးကောက်ခံအရသာအစိုးရတာဝန်ရှိသူတွေအနေနဲ့ကလည်းသူတို့မှလုပ်ပိုင်ခွင့်မရှိတော့တိတ်ကိုစိတ်ပြည့်နေကြတာတွေ့ရပါတယ်တည်ဆဲဥပဒေအရလည်းအကာအကွယ်ပေးထားတဲ့သဘောရှိပါတယ်လက်ရှိအမေရိကန်အစိုးရအနေနဲ့လိုအပ်ရင်တော့လူလူလာလာပံ့ပိုးပေးမှာပါဒါပေမဲ့လို့အကူအညီအတွက်အရင်မြစ်တိုင်ရက်ခံပန်ကြားဖို့တော့လိုတယ်လေဒီတိုင်းဝင်ကူလို့တော့ဘယ်ဖြစ်ပါမလဲရှင်ကျမအနေနဲ့ကလည်းအစိုးရကိုစားပြောပေးနေတာမဟုတ်ပါဘူးအငြိမ်းစားအစိုးရတာဝန်ရှိသူတယောက်အနေနဲ့ပြောပြတာပါကျမတန်ရုံးစဉ်ရှိတဲ့မြန်မာနိုင်ငံအတွက်တိတ်ဆိတ်ပူမိလို့အဲ့ဒီမှာဘာတွေဖြစ်နေသလဲဆိုတာကိုကျမထောက်ပြနေတာဖြစ်ပါတယ်ရှင်